နိုင်ငံကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဝန်ကြီးအဆင့်ညီလာခံကိုအမေရိကန်နိုင်ငံသားဝန်ကြီးဌာနမှကျင်းပခဲ့ရမှာကမ္ဘာတလုံးဘာသာရေးလွတ်လပ်ခွင့်ဆုံးရှုံးနေမှုကာကွယ်ဖို့အတွက်ပုံမလုံးဆောင်တဲ့အကြောင်းနိုင်ငံသားဌာနကပြောပါတယ်ဘာသာရေးလွတ်လပ်ခွင့်ဆိုးရင်ရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်တဲ့အကြောင်းနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ပြည်ထောင်စုရဲ့အထူးတမ်းမှုကြီးဆန်ဘရောင်းဘတ်ကသူ့ရဲ့အဖွဲ့အစည်းကမှတင်ပြပြောကြားခဲ့ပါတယ်အကြောင်းစုံကိုဒေါ်လာလတ်တန်းကတင်ပြပေးပါလိမ့်မယ်
အမေရိကန်နိုင်ငံသားဝန်ကြီးမတ်ပွန်ပီယိုတာဝန်ယူခြင်းပါတဲ့ပထမဦးဆုံးကျင်းကမ္ဘာထွန်းဘာသာရေးလွတ်လပ်ခွင့်ဝန်ကြီးများအဆင့်ညီလာခံကိုအင်္ဂါနေ့ကစပြီးသုံးရက်ကြာကျင်းပခဲ့ရမှာအစိုးရအရာရှိတွေဘာသာရေးကောင်းဆောင်တွေလူခွေရှုပ်ရှားသူတွေနဲ့ခြေကလူအဖွဲ့အစည်းကိုယ်စားလှယ်ချို့လဲတက်ရောက်ခဲ့ကြတာဖြစ်ပါတယ်ကမ္ဘာထွန်းလူခွေရဲ့ခြေကအကြဆုံးဘာသာရေးလွတ်လပ်ခွင့်ဆိုးရွားမှုများကိုခဏိကမ္ဘာကြီးမှာကြုံတွေ့နေရစဉ်မှာတရုတ်ပြည်မှာလူနည်းစုဝီဂါတွေနဲ့တခြားမွတ်စလင်တွေမြန်မာနိုင်ငံမှာ2019ဩဂုတ်လကစလို့ရိုဟင်ဂျာ9သိန်းနီးပါးမြန်မာလူမျိုးရေးတပ်တွေရဲ့ဖိနှိပ်တဲ့လူမျိုးစုလိုက်ဖျက်ရှားရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုးလုံခဲ့ကြတဲ့ဖြစ်ရလို့ဆူဒန်မှာဖေဗူလာကအီဝန်ဂျီလီဖျားရှိခိုးကြောင်းတစ်ယောက်မှာတင်းလာနေကဝတ်ပြုနေစဉ်လူတွေကိုရဲကနှင်ထုတ်ခဲ့ပြီးအစိုးရကဖျားကြောင်းတွေကိုလိုက်ဖျက်ဆီးဖြုတ်ခွင်းနေတာသတ်သိမှုကိုဝင်ကြီးပွန်ပီယိုကထောက်ပြခဲ့ပြီးဒီလိုဖြစ်ရတွေဟာယွန်းရှာမုန်တီးဝေရာဖြစ်ပြီးဘာသာရေးလွတ်လပ်ခွင့်ဟာလူတိုင်းရဲ့မွေးရာပါအခွင့်အရေးဖြစ်တယ်လို့သူ့ရဲ့သဘောထားမြင်မှာထောက်ပြခဲ့တာဖြစ်ပါတယ်။နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ထူးတာမကြီးဆန်ဘွန်ဘက်ကဒီလာကအဖွင့်မိကုံးမှာတော့မြန်မာအပါအဝင်ကမ္ဘာထွန်းဘာသာရေးလွတ်လပ်ခွင့်ချုပ်ဖောက်ခံရတဲ့ဖြစ်ရတွေကိုအခုလိုညီမောင်းထုတ်ပြသွားပါတယ
်။ In Burma,The situation in northern Rakhine State constitutes ethnic cleansing of the Rohingya.
မြန်မာနိုင်ငံရဲ့ကန်ဒီနယ်မြောက်ပိုင်းကခြေနေတွေဟာဘာသာရေးလူနည်းစုရိုဟင်ဂျာတွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမျိုးကျူးလွန်မှုတွေရှိနေပါတယ်။ဒီဘက်မှာဘာသာရေးလူနည်းစုရာဇဝတီနဲ့ခရစ်ယာန်တွေဟာ IS အစွန်းရောက်တွေရဲ့နှိပ်ကွပ်ခြင်းကိုခံရပြီးတော့လုံခြုံရေးနဲ့တခြားအကူအညီတွေလိုအပ်နေပါတယ်။တူရကီမှာဆိုလို့ရှိရင်တရားဟောဆရာအန်ဒရူးဘန်ဆန်ဟာလုံခြုံတဲ့ဆွဆွဲချက်နဲ့မတရားထောင်ချတာကိုခံရပါတယ်။တိယပီမာဝီဂါမွတ်စလင်တွေဟာအချင်းစခန်းတွေကိုပို့ဆောင်ခြင်းကိုခံရပါတယ်တိဘကဗုဒ္ဓဘာသာဝင်တွေဟာသူတို့ယုံကြည်တဲ့ဘာသာကိုကိုးကွယ်ရမှာသိသွားတဲ့အကန့်အသတ်ချုပ်ချယ်ခြင်းတွေခံရသလိုခရစ်ယာန်ဘုရားကျောင်းကောင်းဆောင်တွေဟာလည်းထောင်ချတာကိုခံရပါတယ
်ညီလာကမှာဘာသာရေးလွတ်လပ်ခွင့်ချုပ်ဖောက်ခံရသူများအကြောင်းတင်ပြရမှာမြန်မာနိုင်ငံကချင်ပြည်နယ်မှာဆင်းရဲမွဲတည်နေတဲ့ခရီးသူရဲ့ပညာရေးအတွက်ဆောင်ရွက်ပေးနေတဲ့တိယလွယ်ပွားမြောက်ကယ်ရိုလိုင်းနယ်တရားဟောဆရာသောဂျွန်ဆောင်ချန်ကိုတရုတ်အစိုးရကဖမ်းဆီးထောင်ချထားတဲ့အကြောင်းသူသမီးဖြစ်သူဂျီနီပါဝါကတင်ပြသွားပါတယ
် In 2012 John visited the Kachin people of Myanmar and was shocked
by the Myanmar John ဟာမြန်မာနေသရှိကချင်တိုင်းရင်းသားတွေနဲ့တွေ့ဆုံခဲ့ရမှာဆင်းရဲမွဲတည်ပြီးဘဝအဆင်တန်းနေကြဆမှုကိုတွေ့ရတဲ့အတွက်အံ့အားတင့်တုန်လှုပ်ခဲ့ရပါတယ်ဦးအစားအလုံးလောက်ရှိကြပဲအဟာရတတ်ချုပ်တဲ့ရဲ့ကလေးတွေဝိကင်းစာခရီးတည်ဆုံမှုနှုံမြင့်တာတွေဝက်မွေးတဲ့ခြံတွေနဲ့ကပ်ပြီးယာယီတဲထိုးထားတဲ့အကြောင်းတွေစသဖြင့်ဒါတွေကိုတွေ့ရတဲ့အခါသူကဖျားတခင်ရဲ့အလိုတော်ရသူဟာသူတတ်နိုင်တဲ့စွမ်းနဲ့ကူညီရမယ်ဆိုတာကိုခံယူခဲ့တာဖြစ်ပါတယ်။ဒါကြောင့်လေခရီးရန်အကြောင်းရဲ့တခြားလူအားပေးတွေနဲ့တူသူဟာစီးရဲမွေးတည်မှုပပျောက်ရေးပညာသင်ခွင့်ရရှိရေးအတွက်ဝါတိုင်းရင်းသားတွေအတွက်လှူဆောင်ပေးခဲ့ပါတယ်။ကျောင်းပေါင်း16ကျောင်းကိုမြန်မာနိုင်ငံရှမ်းပြည်နယ်ရဲ့ခွင့်ပြုချက်နဲ့ဆောက်ပေးခဲ့ပါတယ်။အခုအညီပစ္စည်းတွေကိုထွက်ကားပေါင်းများစွာနဲ့တည်ယူခဲ့ပြီးတောင်ပေါ်တိုင်းရင်းသားတွေထံသူကပေးပို့ခဲ့ပါတယ်။အစီအစဉ်တွေကိုတိုးချဲ့ရမှာရွှေတွေ့ကံနေနေရှိစေဝါကူတာမှုမူရင်းစေးဆွဲမှုကိုကာကွယ်စေဖို့အတွက်လည်းကူညီဆောင်ရွက်ပေးခဲ့ကြပါတယ်လို့သတိဖြစ်သူကပြောသွားတာဖြစ်ပါတယ်။ဒါပေမဲ့တရုတ်သူရကတော့တရားဟောဆရာဂျွန်ကိုမနစ်ကပဲဖန်စီသွားတယ်လို့သူကပြောပါတယ
်။ On March 5th, 2017, John and
another 2019ခုမှာဂျွန်နဲ့နောက်ဆရာတူအူကိုတရုတ်နယ်စပ်ရဲကဖန်စီသွားပါတယ်။ဂျွန်ဟာဘာသာရေးကြောင့်ခုလိုထောင်ကျောက်ဆင်ပြီးဖန်စီခံရတာပါ။သူ့ကိုဆွဲချက်တရားမှလည်းနယ်စပ်တရားဝင်ဖြတ်ကျော်မှုအပြစ်မှုနဲ့ဖန်စီခဲ့တာပါ။ဒီလိုမျိုးဆွဲချက်တွေကိုတမန်အားဖြင့်လူကုန်ကူးသူတွေကိုသာချမှတ်တာဖြစ်ပါတယ်။သူဟာထောင်ရဲမှာအခုဆိုကျမရေးချုပ်တယ်နေပြီးပေါင်90လောက်တောင်ကျသွားပါတယ်။မိသားစုနဲ့လည်းဆက်တွေ့ခွင့်မရခဲ့ပါဘူး။သူလူမျိုးရေးအတွက်ကျမတို့မိသားစုနဲ့အတူ တွေးစီခိုင်မှမှုပြတာဖို့မိတ္တရက်ခံပါတယ်လို့တရားဟောဆရာဂျော်နီသတိကဒီလာကန်တယောက်သူတွေကိုမိတ္တရက်ခံသွားတာဖြစ်ပါတယ်။2019ဒီဇင်ဘာလကနိုင်ငံတကာဌာနကထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးမှာမြန်မာနိုင်ငံဟာမွတ်စလင်တွေနဲ့ခရစ်ယာန်တွေပေါ်နှိမ့်ကုန်မှုကြောင့်ကမ္ဘာပေါ်မှာ CPC လို့ခေါ်တဲ့ဘာသာရေးလွတ်ဆိုရင်ရဆုံးနိုင်ငံတွေနဲ့ပါဝင်နေပါတယ်။တရှိညီလာခံမှာတော့ပြပတ်ရောက်ရူဟင်ဂျာမွတ်စလင်အဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တွေပြင်မြန်မာနိုင်ငံက CSO ကိုယ်စားလှယ်ချို့လဲတက်ရောက်နေတယ်လို့လည်းသိရပါတယ်ရှင်။